ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုဟာဥရုဂွေးမှာရှိတဲ့ဘဏ်လဲကိုအမေရိကန်ဒေါ်လာ 1.2 ဘီလီယံဆွဲပြောင်းဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူ့ကိုယ်သူယာယီသမ္မတအဖြစ်နဲ့ကြေညာထားတဲ့ဟွမ်ကွာယူလိုကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကနေသူ့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့တေဝင်အတိမတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုပ်တံမင်ကွန်ပြောကြားရမှာကွာယူလိုကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ်ဘန်ဂျက်စကတ်ငွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းနေတယ်လို့အထောက်ထားသတင်းကြေညာမပြဘဲနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တန်းပတ်ထဲမှာပဲဂွာဒီယိုကိုသမရဖြစ်နဲ့သတ်မှတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုကအခုလိုဩစတြေးလျ၊ကျင်းတဲ့ဂျာမနီ၊ဆွီဒင်၊ဘရစ်တန်အပါအဝင်ဥရောပနိုင်ငံတွေရဲ့တနင်္လာနေ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဟွမ်ကွန်ဒီယိုကိုဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုကြောင်းဥရောပပါလီမန်ရဲ့ဇန်နဝါရီလ31ရက်ဆုံးဖြတ်ချက်အတွက်စိတ်ရင်လည်းလည်းကြိုဆိုပါကြောင်းဥရောပနိုင်ငံတွေဟာအမေရိကန်နဲ့တခြားနိုင်ငံပေါင်း23နိုင်ငံကျော်နဲ့အတူဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဟွမ်ကွာယေရိုကိုယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာပါ။မာဒူရိုကိုလွတ်လပ်မြတ်တာရဲ့ရွေးကောက်ပွဲကျင်းပပေးဖို့ဒါမှမဟုတ်ဂွာဒီယိုကိုယာယီသမ္မတအဖြစ်နဲ့လက်ခံဖို့အတွက်နိုင်ငံအများပြားကကြိုးစားခဲ့ပြီးတဲ့နောက်မှာအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။